မြန်မာနိုင်ငံမှာ2015ခုနှစ်ကုန်လောက်မှာကျင်းပမဲ့ထွေထွေရွေးကောက်ပွဲမှာနိုင်ငံတကာအဖွဲ့တစ်ခုအနေနဲ့ရေရှည်စောင့်ကြည့်လေ့လာဖို့စိတ်ဝင်စားတဲ့အချိန်အမေရိကန်သမ္မတဟောင်းတဦးဖြစ်သူဂျီမီကာတာထူထောင်ဖွဲ့စည်းထားတဲ့ကာတာစင်တာအဖွဲ့ကြီးက VOA ကိုပြောလိုက်ပါတယ်နင်းလာနေကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေ2015ရွေးကောက်ပွဲအတွက်နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေကိုလာခွင့်ပြုမဲ့အချိန်တည်ဝင်ပြောဆိုတဲ့အပေါ်မှာအခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်မိုင်းရင်နိုင်ငံကအကြောင်းစုံကိုပြောပြပြီးမှဖြစ်ပါတယ်ဗျာ
အမေရိကန်သမ္မတဟောင်းဂျီမီကာတာရဲ့ကာတာစင်တာဟာဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းနေတဲ့နိုင်ငံတွေကရွေးကောက်ပွဲတွေမှာနိုင်ငံတကာလေ့လာစောင့်ကြည့်ရေးအဖွဲ့တစ်ခုအနေနဲ့အကဲခတ်လေ့လာပြီးအစီရင်ခံပြုစုနေတာပါအခုမြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးအတွက်အရေးပါတဲ့ရွေးကောက်ပွဲတွေမှာစောင့်ကြည့်လေ့လာဖို့သူတို့အနေနဲ့စိတ်ဝင်စားမှုအပြည့်ရှိတဲ့အကြောင်း VOE ကိုပြောပါတယ်ဒါနဲ့ပတ်သက်လို့ကာတာစင်တာရဲ့ဒီမိုကရေစီရေးရာတွဲဖက်ညွှန်ကြားမှု Avery Davis Roberts ကအခုလိုပြောပါတယ်
The Carter Center would be interested in observing the 2015 election. The center
ကာတာစင်တာအဖွဲ့ကြီးအနေနဲ့မြန်မာနိုင်ငံမှာကျင်းပမယ့်2015ရွေးကောက်ပွဲမှာနိုင်ငံတကာအဖွဲ့တစ်ခုဖြစ်နေလေးလာစောင့်ကြည့်ဖို့စိတ်ဝင်စားပါတယ်။မကြခင်အနာဂတ်မှာရွေးကောက်ပွဲရေရှည်စောင့်ကြည့်သူတွေဖြစ်နေထိထိရောက်ရောက်ဆောင်ရွက်နိုင်မယ်လို့လည်းကျမတို့ကမျှော်လင့်ထားတာပါ။ဒါ့အပြင်ကာတာစင်တာရဲ့ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေဟာနိုင်ငံတကာရွေးကောက်ပွဲအကဲခတ်တွေအတွက်ချမှတ်ထားတဲ့ဥပဒေစည်းမျဉ်းစည်းကမ်းတွေအတိုင်းဆောင်ရွက်နေပါတယ်။
အသက်60ရှိနေပြီဖြစ်တဲ့သမရဟောင်းဂျီမီကာတာကိုတိုင်လဲ2013ခုနှစ်ဧပြီလကမြန်မာနိုင်ငံကိုသွားရောက်ပြီးပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့သမရဦးသိန်းစိန်အစိုးရအပါအဝင်အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်တို့နဲ့တွေ့ဆုံဆွေးနွေးခဲ့တာပါအခုလက်ရှိမှာကာတာစင်တာဟာအခြားနိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းပြီးတူနီးရှား၊မိုဇမ်ဘစ်၊အီဂျစ်နိုင်ငံတွေကရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုစောင့်ကြည့်လေ့လာနေပါတယ်နိုင်ငံကရွေးကောက်ပွဲလေလာစောင့်ကြည့်ရေးအဖွဲ့တွေအတွက်ရွေးကောက်ပွဲရက်မတိုင်ခင်ရက်အနည်းငယ်နဲ့ရွေးကောက်ပွဲကျင်းပတဲ့နေ့အပြင်ရွေးကောက်ပွဲနောက်ပိုင်းကာလတွေမှာစောင့်ကြည့်လေလာမှုကအဓိကအရေးပါပါတယ်။ဒါ့အပြင်ရွေးကောက်ပွဲမှာပွင့်လင်းတရားမျှတမှုရှိစေဖို့နိုင်ငံကစောင့်ကြည့်လေလာသူတွေလာရောက်တဲ့အခါမှာလုတ်ပိုင်ခွင့်အပြစ်ပေးဖို့လိုအပ်တယ်လို့ဆိုပါတယ်။ဥရောပသမဂ္ဂကလည်းမြန်မာနိုင်ငံကိုရွေးကောက်ပွဲအခက်ခတ်တွေကိုဆီလွတ်ဖို့အစဉ်အသင့်ရှိကြောင်းဥရောပသမဂ္ဂရဲ့ပထမဆုံးမြန်မာနိုင်ငံဆိုင်ရာသံအမတ်ကြီးရိုလန်ကိုဘီယာကပြောဆိုထားတာပါ။ဒါ့အပြင်ဒီလိုနိုင်ငံတကာကလွတ်လပ်တဲ့ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေကြောင့်လည်းမြန်မာနိုင်ငံရဲ့ရွေးကောက်ပွဲကိုပိုပြီးတိတ်ခါတက်စီတယ်လို့သံအမတ်ကြီးကဆိုပါတယ်။မြန်မာနိုင်ငံမှာ2010ပြည့်ရွေးကောက်ပွဲကျင်းပချိန်တုန်းကတော့နိုင်ငံတကာလေ့လာရေးအဖွဲ့တွေကိုဖိတ်ခေါ်လက်ခံတာမျိုးမရှိခဲ့ပါဘူး။ဒါပေမဲ့2012ခုနှစ်ဂျာပြည့်ရွေးကောက်ပွဲကျင်းပချိန်မှာစောင့်ကြည့်လေ့လာဖို့အမေရိကန်ပြည်ထောင်စုကရွေးကောက်ပွဲဆိုင်ရာကျွမ်းကျင်သူ2ဦးနဲ့သတင်းတောက်3ဦးလာရောက်ဖို့ဖိတ်ကြားခဲ့တဲ့အပြင်အာဆီယံအပါအဝင် EU ဥရောပသမဂ္ဂနဲ့အခြားနိုင်ငံတွေကပါလာရောက်စောင့်ကြည့်လေ့လာဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဖိတ်ခေါ်ခဲ့ပါတယ်။လာမယ့် 2016ဇန်နဝါရီလ31ရက်နေ့မှာလွှတ်တော်တက်တန်းကုန်မှာဖြစ်ပြီးလွှတ်တော်ဒုတိယတက်တန်းခေါ်ပေးနိုင်ဖို့အတွက်ရွေးကောက်ပွဲကို2015အောက်တိုဘာလကုန်သို့မဟုတ်နိုဝင်ဘာလဇန်မှာမဖြစ်မနေကျင်းပမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကတနင်္လာနေ့ကပြောကြားခဲ့ပါတယ်ရှင်